အမေရိကန်နိုင်ငံရဲ့ငွေကြေးနဲ့ယင်းနှိမ်မြှုပ်နှံမှုဆိုင်ရာဈေးကွက် Stock Exchange မှာပါဝင်နေတဲ့တရုတ်ကုမ္ပဏီတွေနဲ့ပတ်သက်ပြီးစည်ရင်းစစ်ဝင်ဖို့ကိုတရုတ်နဲ့အမေရိကန်အကြားသဘောတူလိုက်ကြောင်းနိုင်ငံရဲ့အကြားကအများပြည်သူပိုင်ကုမ္ပဏီများဆိုင်ရာစည်ရင်းအင်ဌာနဖြစ်တဲ့ PCAOB ကတောက်ကြနေမှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါတယ်ဒီသဘောတူညီချက်ဟာဆယ်နှစ်ကျော်ကြာတရုတ်နဲ့အမေရိကန်အကြားအငင်းပွားနေတဲ့ပြဿနာအတွေ့ဖြေရှင်းနိုင်မဲ့နီလန်းလန်းစားဖြစ်တယ်လို့ဆိုပါတယ်တရုတ်ကုမ္ပဏီ200လောက်အမေရိကန်စတော့ခ်ဈေးကွက်ကနေထုတ်ပယ်ခံရမယ့်အရေးကိုကာကွယ်ပေးနိုင်မှာလည်းဖြစ်ပါတယ်ပုံမှန်အားဖြင့်တော့တရုတ်ကနိုင်ငံတော်လျှို့ဝှက်ချက်ကာကွယ်ရေးအကြောင်းပြချက်နဲ့တရုတ်ကုမ္ပဏီတွေကိုနိုင်ငံရခြားကစည်ရင်းစစ်အဖွဲ့တွေစစ်ဆေးတာမျိုးကိုခွင့်ပြုလေးမရှိပါဘူးအမေရိကန်စည်ရင်းစစ်အေဂျင်စီဖြစ်တဲ့ PCAOB နဲ့တရုတ်ဗန္ဓာရေးဝန်ကြီးဌာနအပြင်တရုတ်လုံခြုံရေးစီးပွားဆိုင်ရာကော်မရှင်တို့အကြားသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်ပြည်မှာကြီးနဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်စည်ရင်းစစ်အဖွဲ့အနေနဲ့အမေရိကန်ဥပဒေတွေနဲ့အညီအပြည့်အဝစစ်ဆေးခွင့်ရမှာဖြစ်တယ်လို့ PCAOB ကပြောဆိုထားပါတယ်။အမေရိကန်လွှတ်တော်ကနေ2022ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံခြားကုမ္ပဏီများဆိုင်ရာဥပဒေအရအမေရိကန်နိုင်ငံရဲ့ယင်းနှိမ်မြှုပ်နှံမှုဈေးကွက်အတွင်း Stock Exchange မှာပါဝင်တဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့စည်ရင်းရှင်းတန်းတွေကို PCAOB ကိုတင်သွင်းရမှာဖြစ်ပါတယ်။